ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီCRPHကခန့်အပ်ထားတဲ့ခေတ္တဒုသမရမန်ဝင်းခိုင်တန်းနဲ့နယူးယောက်မြို့ကုလသမဂ္ဂဆိုင်ရာအမြင့်ရန်ကိုယ်စားလှယ်ဦးကျော်မိုးထွန်းတို့ကိုနိုင်ငံတော်သစ္စာဖောက်ဖျက်ပုံကံမှုရာဇသတ်ကြီးပုံးမှတရား၂၂နှစ်နဲ့ရက်တပ်ဖွဲ့ကတရားစွဲထားတယ်လို့အစိုးရပိုင်သတင်းစာတွေမှာဖော်ပြပါရတယ်။ မန်ဝင်းခိုင်တန်းဟာစင်ပြိုင်အစိုးရနိုင်ငံတော်အကြီးအကဲတယောက်အနေနဲ့လူမှုကွန်ရက်ပေါ်ကနေမိန်ခွန်းပြောကြားခဲ့ကြောင်းနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုစန့်ကျင်ဖြိုဖျက်ဖို့လှုံ့ဆော်မှုတွေပါတဲ့အတွက်နိုင်ငံတော်သစ္စာဖောက်ဖျက်ပုံကံမှုကိုကျွန်းလွန်တယ်လို့ဆွဆွဲထားပါရတယ်။ဦးကျော်မိုးထွန်းဟာလည်းကုလသမဂ္ဂထွေထွေညီလာခံမှာမြန်မာအရေးအလို့သဘောဆွေးနွေးစဉ်မှာ CRPH ဘက်ကရပ်တည်ပြီးတော့CRPH ရဲ့သတင်းစကားကိုပြောခဲ့တဲ့အပြင်နိုင်ငံတော်ကဘေးတဲ့အမိန့်ညွှန်ကြားချက်တွေကိုလိုက်နာခြင်းမရှိသလိုနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဖြိုဖျက်အောင်လို့အားထုတ်လှုံ့ဆော်လှုံ့ဆော်တိုက်တွန်းနေတဲ့အတွက် နိုင်ငံတော်သစ္စာဖောက်ဖျက်ပုံကံမှုရာဇသတ်ကြီးပုံမှတရား၂၂နှစ်ကိုကျူးလွန်တယ်လို့ဆွဆွဲထားပါရယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီCRPHကကုလသမဂ္ဂအထူးတန်တမန်အဖြစ်တာဝန်ပေးထားတဲ့ဒေါက်တာဆာဆာကိုအလားတူပုံမှတ်တက်ပြီးတော့တရားစွဲတယ်လို့ထုတ်ပြန်ခဲ့ပါရယ်။